နောက်ကမုန်တိုင်းတိုက်ခိုက်ခဲ့လို့ဘိုကလင်းမြို့ကိုရောက်ရှိနေတဲ့လေဘေးဒုက္ခသည်တွေကိုပြည်ခဲ့တဲ့19ရက်နေ့ကအထက်လူကြီးတွေလာရောက်မှဖြစ်လို့အကြောင်းပြပြီးအာနာပိုင်တွေကနေရက်တွေကိုအတင်းပြန်ပို့ခဲ့ပါတယ်။အဲ့ဒီလိုပြောပြီးမနေ့ကမေလ24ရက်နေ့မှာတော့စစ်အစိုးရဥက္ကဋ္ဌဗိုလ်ချုပ်မူကြီးတန်းရွှေဘိုကလင်းမြို့ကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပ နဲ့ဗာမဲလို့ပြောတယ်။ဆိုတော့ပြောပြီးလည်းပြောပြီးရောနောက်ကသိမကြောက်ဘူးဗျ။နှစ်နာရီသုံးနာရီအတွင်းမှာအကုန်လုံးကြောင်းနေမှာရှိတယ်။အထက်ကတည်းကကြောင်းတော့ထိုးရင်းကြောင်းတော့မှာရှိတယ်ဒီလိုအကုန်လုံးဘုန်းကနေတယ်သူကြောက်တယ်သူကြက်နေမှာဆိုပြီးတော့အမိန့်ထုတ်တယ်။ထုတ်တယ်ကကျွန်တော်မြည်ပြီးဒီလိုလေးပြောတယ်တော့နော်။အဲ့ဒါလေးစကားနဲ့တင်တယ်။စကားနဲ့တင်ပြီးတော့ကဏ္ဍကြီးကိုပို့တယ်။ကဏ္ဍကြီးကလည်းရှိသမျှဒီကလေးတွေကလည်းဒီရက်လက်ထဲမှာရှိတဲ့ရတဲ့ဥစ္စာပေါ့ဒီဆန်တို့ပတ်ဆန်တို့ပတ်ဆန်လည်းဘာမှမသိစလောက်ပတ်ဆန်တာပတ်ဆန်တို့တော့သူတို့ဥပေစာပါညာပေါ့အဲကြရတာလေးအရင်သူ့ဆယ်ပြီးတော့အကုန်လုံးကန်းတော့ပြင်ဆင်ရတယ်ဘယ်သူမှနေကြလို့မရဘူ
းလေပြေးဒုက္ခတွေကိုပြန်ပို့ဖို့တင်ဆောင်သွားတဲ့ချွန်းလေလေးစီလေပြင်းမုန်တိုင်းတိုက်ခတ်ခဲ့လို့ဘိုကလေးမြင့်အလွန်မှာ၄စီးကပ္ပနန်းနားမှာ၃စီးနဲ့ကိုင်းတော်ဝမှာ၃စီးနှမြုပ်ခဲ့ပြီးခုနောက်ဆုံးသိရှိထားတဲ့စည်ရင်ရလူ၂၀ကျော်သေဆုံးခဲ့တယ်လို့သိရပါတယ်လေမောက်သွားတဲ့ချွန်းလေးဒဇင်းရဲ့ပဲ့ကင်ကလေမောက်တဲ့အဖြစ်အပျက်ကိုပြန်မပြောဖို့ပြိပင်တားမြစ်ထားတဲ့အကြောင်းကိုလည်းအဆိုပါဘုတ်ကလေးမြို့ကန်ကအခုလိုဆက်ပြောပါဗျ။အ
ဲ့မော်တော်မောက်တဲ့ပိုင်ကင်ကိုပြန်လှည့်တဲ့ပိုင်ကင်လေးပြောတာကျွန်တော်တို့တမောတော်ပြန်လှည့်လိုက်ရင်အဲ့ဒီကလူတွေကိုတော့လုံးဝပြန်မလုပ်ဘူး။အဲ့ဒီတိုင်းတော်ဝါးကသူရမှာအဲ့ဒါအင်းကင်ပြီးတော့စံလေးပါးဆက်ပြီးရတယ်ဒီစာအုပ်တော့ပေါ့နော်။ဒါဒီတိကျုံလုံးဝမပြောပါဘူး။မျိုးတို့လည်းဘုတ်ကလေးလုံးဝပြန်ပြန်လို့ချင်းပြစ်တယ်လို့ပြောရတယ်ပြစ်တယ်။ဘုတ်ကလေးကိုခိုးပြီးတော့ပြန်လာအဲ့ဒီတမောကျုံနဲ့လိုက်ပြန်တော့လို့ပြောပြီးချင်းပြစ်တယ်လို့ပြောရတယ်
အနာဘိုင်တွေနဲ့နှိစက်တဲ့ဗိုလ်ကလေးမျိုးကလူအယောက်30လောက်ကိုတော့အထာကတ်တဲ့ကျောင်းမှာဒုက္ခတွေအဖြစ်ဟန်ပြထားခဲ့ပြီးကျောင်းနဲ့ကျောင်းပတ်ဝန်းကျင်ကိုလည်းရှင်းလင်းထားပါတယ်။လူကြီးတွေလာရောက်ကြည့်ရှုမဲ့ဗိုလ်ကလေးမျိုးကတတိယလမ်းမကြီးကိုလည်းရှင်းလင်းထားသလိုကယ်ဆယ်ရေးပစ္စည်းတွေကိုလည်းဟန်ပြလောက်သာချထားခဲ့တယ်လို့မြို့ကန်ကအခုလိုပြောပါတယ
်။သူတို့လာတာကျွန်တော်တို့ဗိုလ်ကလေးကလူတွေက4000တုံးခါရောက်သေးတယ်။အဲတတိယလမ်းမကြီးကိုအိမ်ကလူတွေအိမ်ကမဖြစ်ရဘူးဆိုပြီးတော့သူအဲ့မှာတစ်လျှောက်လုံးကိုလမ်းကိုငန်းနေဖိတ်ထားတယ်စိတ်ကမတော့ဘူးစလုံးမတော့ဘူးဆိုင်ကမပြရဘူးလမ်းတွေကိုနှစ်ရက်ဖိတ်ထားတယ်ပထမတည့်တုန်းကလည်းသူတို့လမ်းမစိုးကြီးမလာဖြစ်ဘူးအခုနောက်တည့်ကျတော့လည်းလာမယ်ဆိုပြီးတော့လာတော့လည်း7နာရီလောက်မှရောက်လာသူဒီမှာအဲ့လိုပြသပလာရင်ဒုက္ခတော့ကျွန်တော်တို့စစ်စစ်နဲ့ဘက်ကသူတို့လမ်းရောက်ပြမဲ့အင်ကြီးတွေမှာဘယ်လိုပေါ်လဲရိတ်ခတုတ်တွေပေါ့အလုံးပြီးဆုံးလိုက်ချတယ်သူတို့အင်ကြီးတွေမှာပေါ့အိမ်ပိတ်များပြီးတော့မဟုတ်ဘူးအိမ်ကြီးက20 30လောက်ပေါ့30လောက်ရှိမှရိတ်ခတုတ်တွေလိုက်ချတယ်အဲ့ဒီအထုပ်တွေအားလည်းမင်းတို့ပြရမလို့ဒီကံသွားလို့အဲအကုန်ပြန်ပေးမှဆိုပြီးတော့ဒီပြန်လည်းပြန်သွားပြန်ပေးမှလည်းအကုန်လုံ
းဒါအပြင်ဗိုလ်ကလေးအောက်ဖက်ပိုင်းကရွာတွေဖြစ်တဲ့ပြင်ချောင်းကြီးမေတော်စုဓမြချောင်းကုန်းကြီးချောင်းဆက်ကျွန်းရွာနဲ့ဆက်စုရွာအနောက်ဖက်မှာရှိကြတဲ့ရွာတွေတော်တော်များများကိုအလူချင်းတွေမရောက်ရှိကြသလိုအာနာပိုင်တွေကလည်းထိထိရောက်ရောက်ကူညီပံ့ပိုးနိုင်တာတွေမရှိတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့မနေ့ကရန်ကုန်မြို့ကိုပြန်ရောက်လာပြီးအဲ့ဒီဒေသမှာကူညီမှုတွေလုပ်ခဲ့သူတဦးကအခုလိုပြောပါတယ်
ဒီဘွာတက်နိုင်တဲ့လူကြီးတော်များများကားလမ်းပေါက်တဲ့နေရာကြီးပဲသွားကြတာ哦ကားလမ်းပေါက်တာပုံကြီးကြီးပဲပေါက်တော့ပုံကလေးမှရင်တော်များများဝေပြစ်သွားတယ်ကောနော်နောက်ပြီးရိုးအောက်ဖက်တိကျတော့အနာပိုင်ကြီးကလှုပ်တော့လှုပ်ပြီးရယ်ဆန်ကနှစ်ရက်ကုန်မှ3လောက်ပဲတမိသားစုစုံကြီးတယ်အဲ့လိုမျိုးပြစ်နေတဲ့အခါကြောင့်မလှုပ်ကြဘူးကောနော်နောက်ပြီးတော့သူတို့ရွှေစင်ကဲလေးစောက်ပြီးစောက်ပြီးဟာလေးတွေတော့နေတယ်ဆန်လုံး7လုံးလောက်ပဲရှိတယ်ကြာလင်းွားရွာမှာပေါ့နော်။ပြင်မိသေးတဲ့လူကတော့တော်တော်လေးကိုနည်းကြသေးရဲ့
။ဒါအပြင်အဲ့ဒီရွာတွေမှာဆရာဝန်တွေတချို့နဲ့ဒီတကူဆရာတော်ကနေတဆင့်ဆရာဝန်တွေခေါ်ပြီးကျမ်းမာရေးအတွက်ကူးသပေးတာတွေရှိနေပေမဲ့ဒီဆရာဝန်တွေဟာအမြဲရှိမနေပဲပြန်သွားကြတဲ့အတွက်ရေရှည်မှာကူးသဖို့စေဝါတွေမရှိသလိုကျမ်းမာရေးအရှင်တွေလည်းပိုဆိုးလာနိုင်တယ်လို့ကူညီခဲ့သူကပဲဆက်ပြောပါတယ်
။ရွာနဲ့ခလလန်းရွာတွေကတော့ဥတင်ကြီးကိုကျမ်းမာရေးအရှင်တွေစိုးရွာပြီးတော့တက်လာတဲ့ကလေးတွေလည်းအများကြီးရှိသေးတယ်။တချို့ဆိုရင်အသက်မမီဘူးပေါ့နော်။ချို့ကြတော့ပြေးနေနေနိုင်သွားတဲ့အခါကျတော့နည်းနည်းတော့အသက်ရှင်နိုင်သေးတယ်ပေါ့နော်။လူတွေကတော့ဥတည်ပြီးတော့ကျန်းမာရေးကတော့တော်တော်များများလိုအပ်သေးတယ
်။အခုလောလောဆယ်ရက်တွေအတွင်းမိုးရွာသွန်းမှုတွေကြောင့်ဒုက္ခတွေတွေအနေနဲ့ပုံမအကျက်အတဲတွေ့နေသလိုကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကင်နေသူတွေအတွက်လည်းခရီးမရောက်ဖြစ်နေပါတယ်လို့သိရပါတယ်ခင်ဗျာ။